တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားဝန်ကြီးဝေါင်ကြီးနဲ့သမရဟောင်းဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့တရုတ်စိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်အဲ့လိုတွေ့ဆုံတော့မှာတရုတ်မြန်မာစီးပွားရေးရှင်းချန်ဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံလဲဆိုတာကိုတော့အတိအကျရေးမထားပါဘူးနှစ်နိုင်ငံကြားပြည်ပြည်ဆုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရေးမှာတိတာတဲ့တိုးတက်မှုရထားတဲ့အကြောင်းတရုတ်မြန်မာစီးပွားရေးရှင်းချန်ဒီဆောင်ရေးနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပူအားကောင်းလာစေရေးအတွက်မြန်မာနိုင်ငံနဲ့လည်းတွဲလို့ဆောင်ကျင်တယ်လို့ဝန်ကြီးဝန်ကြီးကပြောတဲ့အကြောင်းစင်ဝါသတင်းမှာပြောထားပါတယ်။နေကြရင်းနဲ့တင်လက်တင်ရည်လုပ်ငန်းရှင်မှာအထူးတက်မှုရထားတဲ့ပေါ်တရုတ်နိုင်ငံကဝမ်းမြောက်ပါကြောင်းနဲ့နေကြရင်းဆွေးနွေးပွဲတွေကိုအားပေးဖို့ရာအထူးသဘောဆောင်အခန်းကဏ္ဍကနေပါဝင်ဖို့လဲဝန်ကြီးဝန်ကြီးကပြောပါတယ်။ဒီလိုနေကြရင်းလုပ်ငန်းရှင်အောင်မြင်ရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်တရုတ်ကကူညီလှုပ်ဆောင်ပေးတဲ့ပေါ်မြန်မာနိုင်ငံကကျေးဇူးတင်ပါကြောင်းနဲ့မြန်မာနဲ့တရုတ်ကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာပူးပေါင်းဆောင်ရေးကိုအဆင့်တစ်တစ်ခုရောက်အောင်တွန်းအားပေးဖို့မျှော်လင့်ထားကြောင်းသမရဟောင်းဦးသိန်းစိန်ဘက်ကပြောခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ်